အေးအေးအဖွဲ့ဟာဒေသခံတွေကိုလူသားတိုင်းကာကွယ်ယူတိုက်ခိုက်တာတွေမိုင်းဆွဲတိုက်ခိုက်တာတွေလုပ်နေပြီးဖုန်ကြီးကြောင်ကဲ့သို့သာသနိကအဆောက်အဦတွေကိုလည်းအသုံးချလာတာကိုတွေ့ရှိရကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘုံကျုပ်ဇော်မင်းထွန်းကပြောပါတယ
်။ကျွန်တော်တို့ညီတော်ရှိရဟာကတို့ထောက်ပြခဲ့တာကြောက်တော်ရစကန်မှာအဲဒီဘက်ကတန်တို့၈ယောက်ကတော့ကြောက်တော်ရစကန်ပို့တာမှန်တယ်25ယောက်ကကျွန်တော်ကြောက်တော်မှာပဲကျွန်တော်ထောက်ပြထားပါတယ်ဗျ။အဲ့လောက်ရှိပါအေးနေနေရတော့ဓာရီကိုလူသားတိုင်းဖွဲ့အုံပြုဆိုတာကာကွယ်ယူပြီးဆောင်ရွက်နေတာခုနောက်ပိုင်းကကျွန်တော်တို့ကသာမီးကဆောင်ဖို့ဖုံးကြီးကြောင်းနေပါအဲ့ပုံစံမျိုးလုပ်ပြီးဆောင်ရွက်နေတယ်။ဒီနေ့ကကျွန်တော်တို့တမီးရဖတ်တွေနဲ့ဝင်ရောက်ချဖွေကြတာစင်ကြတောင်းဖုံးကြီးကြောင်းဆိုရင်ကျွန်တော်တို့အဲ့ဆရာနေပါလုံမနက်တီတွေ့တယ်သူဝတ်စုံတွေ CPC တွေအဖန်ဖီးရမီတာရှိတယ် EMI နဲ့ဆက်ဆက်ပြီးစီးတယ်ကျွန်တော်တို့ဖန်စီရမီတွေဟာရှိပါတယ်ဗျ။
တမတော်ကဖန်စီတာသူရှိဦးကအများစုကရခိုင်တိုင်းရင်းသားတွေဖြစ်ကြတယ်လို့ဘုံကျုပ်ဇော်မင်းထွန်းကပြောပါတယ်အေးပြောခွင့်ရသူခိုင်သူခါကတော့တပ်မတော်ကဖမ်းဆီးစစ်ဆေးနေတဲ့အဲ့ဒီသူတွေဟာတာမန်ရဲသားတွေဖြစ်ကြတယ်လို့ပြောပါတယ်။ဒါ့အပြင်တပ်မတော်ဘက်ကအခုလိုဆွဆွဲချက်ကိုလည်းအေးပြောခွင့်ရသူခိုင်သူခါကအခုလိုပြန်လည်တုံ့ပြန်ပြောပါတယ်
။အေးကနေပြီးတော့အဲ့လိုမျိုးလုံတနာတွေကင်ပြီးတော့သူတို့ကိုတိုက်မလား။ဒီဟာတွေကဟိုအကုန်လုံးဒါလောက်ကြံပြီးတော့သူတို့ဘက်ကပြနေတာ။အဲ့လိုမျိုးသာသနိကအဆောက်အဦတွေကိုနေရာယူပြီးတော့တိုက်တာလေတခုမှမရှိဘူး။အဲ့ဒါကဗမာစစ်တပ်ဘက်ကနေပြီးတော့နိုင်ငံတကာမှာနော်ကျွန်တော်တို့အဖွဲ့အစည်းပေါ်မှာအထင်မြင်နေလွေးလာအောင်လုပ်တာလူသားတိုင်းကလုပ်တယ်ဆိုတဲ့ဥစ္စာကသူအဲ့ဒါသူတို့ပြောင်းပြန်ပြောနေတာเนาะအခုလူသားတိုင်းကတကယ်လုပ်နေတာကဗမာစစ်တပ်ဘက်ကလုပ်နေတာဖြစ်တယ်တိတ်မကြခင်တော့ပေါ့နှစ်ရက်လောက်အရင်ကပေါ့เนาะပေါတိုးပြင်ရွာကရွာသား20ကျော်ကိုဖမ်းပြီးတော့မှသူတို့ဘေးကတောင်တွေကိုနေပြီးတော့ရွာသားကိုရှေ့ကတင်ပြီးတော့တက်လာတာရှိစစ်သားပြည်သားဖို့လို့တာပေါ့ဗျာเนาะ
တတလောရခိုင်ပြည်နယ်ထဲမှာတပ်မတော်ဘက်ကအေအေနဲ့ပတ်သက်တယ်လို့ယူဆရသူတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေပြီးတချို့လည်းစစ်ဆေးနေစဉ်မှာတည်ဆုံးခဲ့ရတာတွေဒဏ်ရာရခဲ့သူတွေလည်းရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံတွေကပြောကြပါဗျ။အခုလိုဖမ်းဆီးခံရသူတွေကတည်ဆုံးခဲ့သူတွေကိုတက်ဆိုင်ရာမိသားစုဝင်တွေကိုတကြွခွင့်အောင်မပေးခဲ့တာတွေဟာလူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေဖြစ်နေတယ်လို့ဝေဖန်ပြောဆိုသူတွေလည်းရှိပါတယ်။
မိသားစုဝင်တွေကသူတို့မောင်ပွားတွေကဦးလေးတွေကဝေပါလီကျေးရွာဖယားကြီးဖယားမှာပန်းရံလုပ်နေတဲ့သူတွေပါလို့ပြောပါတယ်။နောက်၄ယောက်ကလည်းပဲဖယားကြီးကျေးရွာနဲ့တအုပ်စုတွေဖြစ်တဲ့ပေါတော်ပြေကျေးရွာကတောက်တူးကမားတွေပါလို့ရွာခံတွေကပြောကြပါတယ်။သူတို့ကရက်သူရွာသားတွေဖြစ်နေရဲ့အမှန်တကယ်မိမိရဲ့ဝန်သာရဲ့အတွက်လှုပ်ရှားရုန်းကန်နေတဲ့သူတွေဆိုရင်လွတ်ပြေးတယ်ဖန်စီတော်တဲ့သူတွေပေါ့နော်တချို့ဟာစစ်ကြောရဲမှာပဲတည်တော့တယ်အလောင်းတွေကတော့မိသားစုဝင်တွေကိုယ်တိုင်ကြောခွင့်မရဘူးလူမျိုးတိုင်းလူမျိုးတိုင်းမှာဒလေထုံးကစင်လာဆိုတာရှိတယ်ဒလေထုံးကစင်လာဒီလုပ်ငန်းတွေကိုမလုပ်လိုက်ရဘူးဆိုရင်ဒါလူခွင့်ရချိုးဖောက်ရကြတယ်လို့ဒီလိုမျိုးတွေပြောတာ
မြောက်ဦးမြို့နယ်ပြည်နယ်လူတော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောသွားတာပါအေးနဲ့ဆက်ဆက်တယ်လို့တန်တရားရှိသူတွေကိုတမတော်ကဖမ်းဆီးခဲ့သူအယောက်90ကျော်ရှိခဲ့ပြီးလက်တလောစစ်ဆေးနေစဲက36ယောက်ပြန်လွတ်လိုက်တာ8ယောက်အမှုဖွင့်အရေးယူထားသူ45ယောက်ပြစ်ဒဏ်ချမှတ်ပြီးသူ3ယောက်ရှိကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေပြည်တော်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်အေးနဲ့ပတ်သက်တယ်ဆိုပြီးလက်ရှိစစ်ဆေးနေသူတွေကတကယ်မသက်ဆိုင်တဲ့သူတွေကိုတော့ပြန်လွတ်ပေးဖို့တောင်းဆိုတယ်လို့ဦးထွန်းတာစိန်ကပြောပါတယ်ခင်ဗျာကျွန်တော်ကျော်သူပါ